NLD ပါတီဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဦးတည်နေတာဖြစ်တဲ့အတွက်နောက်ဖွဲ့စည်းမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုရဲ့ပုံတံတန်းကိုအဓိကနှိမ့်နှိုင်းဆွေးနွေးသွားဖို့နိုင်ငံရေးအရာသဘောထားအမြင်ချင်းဖလှယ်တာပါတီချင်းဆက်သွယ်ရေးအပါအဝင်အခြေအနေအားလုံးကိုဆွေးနွေးသွားဖို့ရည်ရွယ်ပြီးမနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အဖွဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်လိုက်တာလို့ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က RFA ကိုပြောပါတယ်ပါတီဟာ2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်လာပြီးနောက်ပိုင်းတိုင်းဒေသနိုင်ငံရေးပါတီတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတယ်လို့ဝေဖန်ခံရမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းထိတွေ့ဆက်ဆံမှုပိုများလာအောင်တိကျတာဝန်ပေးထားတဲ့အဖွဲ့တစ်ခုဖွဲ့စည်းဖို့ဆုံးဖြတ်လိုက်တာလို့ဒေါက်တာမျိုးညွန့်ကပြောပါတယ
်။အဲဒါကတော့ကျွန်တော်တို့တွားနေတဲ့လမ်းကြောင်းမှာလိုအပ်တဲ့လုပ်ငန်းပြရပါပဲခင်ဗျာ။အခုလုပ်ဖို့လိုပြီးလို့ယူဆတဲ့အတွက်ဒီအဖွဲ့ကိုဖွဲ့စည်းလိုက်တယ်။ဖွဲ့စည်းပြီးတိုင်းဒေသနိုင်ငံရေးပါတီအချင်းချင်းညာမှာတော့ပုံပြီးရနားလည်းမှုတွေရလာမယ်။တူရမှာပို့ပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်လို့ကျွန်တော်မြင်ပါတယ်။
NLD အစိုးရအာဏာရပြီးချိန်ကစပြီးတိုင်းဒေသပါတီတွေနဲ့ဆက်ဆံမှုဟာပိုဝေးကွာသွားခဲ့တယ်လို့တိုင်းဒေသပါတီတွေကတညီတညွတ်ထဲပြောကြပါတယ်။ပါတီအနေနဲ့အစိုးရအာဏာရကလေးကရခိုင်ရေးကိစ္စတွေကိုတွဲဆုံဆွေးနွေးဖို့ရခိုင်မျိုးသားပါတီကိုဖိတ်ခေါ်တာမျိုးတကြိမ်မှမရှိခဲ့ဘူးလို့ ANP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကဆိုပါတယ
်။2015မှာအများဆုံးအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီနဲ့ရောဒီချန်ပီယံကဟို SNLD ပါတီနဲ့ရောဒါ NLD နဲ့အဆင်ပြေတာကိုကျွန်တော်မတွေ့ရဘူး။အဲ့ဒါကြောင့်တိုင်းရင်းသားတွေနဲ့ဆက်ဆံရေးအပေါ်မှာ NLD ပါတီရဲ့တိုင်ပွဲမှုတွေဟာဟိုလမ်းကြောင်းတွေလွှဲနေပြီးပါနေပြီလို့ကျွန်တော်ယူဆတယ်။သူတစ်ပြင်းဒီအပေါ်ကြီးကနေသူတို့ပါတီကြီးမှလည်း
NLD ပါတီကောင်းဆောင်တချို့ကညွန်ပေါင်းအစိုးရတွေမဟာမိတ်မူဝါဒတွေမရှိဘူးလို့ပြီးခဲ့တဲ့လပိုင်းတွေကပြောကြားခဲ့တာတွေဟာတိုင်းဒေသနိုင်ငံရေးပါတီတွေနဲ့ပိုပြီးအလှမ်းဝေးစေတယ်လို့ SNLD ပါတီအတွက်ဖက်အတွေ့အမှုဦးဆိုင်လိတ်ကသုံးသပ်ပါတယ်
ဒီမှာနဲ့ Federal ပြည်ထောင်စုကိုတည်ဆောက်မယ်ဆိုလို့ရှိရင်တိုင်းဒေသတွေနဲ့ကဟစာတာမဖြစ်လို့မရဘူးတိုင်းဒေသတွေနဲ့စကားပြောလို့မရပါဘူးဒီနိုင်ငံမှာလူမျိုးတစ်မျိုးတည်းနေတိုင်းနေတာမဟုတ်သလိုပါတီကြီးတစ်ခုကပဲအများရနိုင်ရနေမယ်ဆိုလို့ရှိရင်ဒါဟာအဆက်ဆက်သောအတွေ့အကြုံတွေရတပါတီအာဏာရှင်စနစ်ရဲ့ကြီးစိုးမှုလွှမ်းမိုးမှုကိုပြန်လည်ပြီးမှရောက်သွားနိုင်တယ်။အားကြောင့်မလို့တိုင်းရင်းသားတွေနဲ့သဟဇာတာဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်ချင်းချင်းတွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ
်။အခုလိုဖွဲ့စည်းတာဟာငြိမ်းချမ်းရေးနဲ့နိုင်ငံတကာမှာကြုံတွေ့နေရတဲ့လက်ရှိနိုင်ငံရဲ့အခင်းကျင်းနဲ့စိန်ခေါ်မှုတွေကိုဝိုင်းဝန်းဖြေရှင်းဖို့ရည်ရွယ်ဖွဲ့စည်းတာမျိုးဖြစ်နိုင်တယ်လို့တစ်ဖက်မှာလည်းရွေးကောက်ပွဲကာလနီးလို့2020ရွေးကောက်ပွဲကိုတိုင်းရင်းသားပါတီတွေနဲ့အတူတူဖျက်ဆီးခြင်းနဲ့ရည်ရွယ်ချက်လည်းရှိနိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။
အစိုးရဖွဲ့တွေနေရာမှာလည်းပဲတိုင်းရင်းသားပါတီတွေဟိုသူလက်တွဲခဲ့တဲ့သူတွေကိုဟိုတံဖိုးထားမှုတွေဟိုမတွေ့ရပါဘူးအဲ့တော့ဒီ2020လည်းပဲအလားတူပဲသူဖြတ်တန်းချင်တဲ့သဘောတော့ရှိတာပေါ့လေသူတို့ရဲ့ပြောဆိုချက်တွေတောက်လျှောက်ကျွန်တော်ဟိုတည်တဲ့နေရာမှာတော့မဟာမိတ်တွေပါတယ်ညွန်ပေါင်းအစိုးရတွေပါတယ်နောက်ဒီလက်တွဲဆောင်ရွက်ဖို့တွေတိုင်းရင်းသားပါတီတွေနေနိုင်ဖို့တွေစမှာတော့သူတို့ဘာမှမရှိဘူးလို့သူတို့ပြောခဲ့တယ်လေအခုချက်မှာသူတို့အဲ့လိုပုံစံမျိုးရှိတယ်ဆိုလို့ရှိရင်လည်းအဲ့ဒီအချိန်လို့ရှိသေးတာပေါ့
ချင်းမျိုးသားဒီမိုကရက်တစ်ပါတီအတွင်းရင်မှုစလိုင်းကျဲကိုပြီးထောင်ပြောသွားတာပါတိုင်းဒေသပါတီတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာကန့်သက်ချက်တွေများနေရင်ယုံကြည်မှုတည်ဆောက်ရမှာအားနည်းသွားနိုင်တာကြောင့်ကြိုတင်ကန့်သက်ချက်တွေမထားသင့်ဘူးလို့ကချင်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြာကသုံးသပ်ပါတယ
်ပါတီကြီးရဲ့အနေနဲ့တိုင်းဒေသကိုစဉ်းစားလာမှုတော့တယ်ကွာတိုင်းဒေသရေးကိုစက်ခါပြောထားတယ်လို့ခံစားမှုရရှိတယ်ဒါကြောင့်မို့အခုပါတီကြီးတွေတိုင်းဒေသဖွဲ့စည်းတဲ့ပါတီတွေနဲ့ချစ်ချစ်ဆက်ဆံမှုတော့မဲအပြုတ်သဘောဆောင်ဆောင်တော့ပဲဆိုရဲတဘောထားရှိတဲ့အတွက်ကြောင့်ဒါကတော့ကောင်းတယ်လို့ပဲညီပါတယ
်။လာမယ့်2020ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းနေရာတွေကိုအပေးယူလုပ်တဲ့ကိစ္စမျိုးတွေကိုတော့ဆွေးနွေးမှာမဟုတ်ပဲအနာဂတ်နိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ဖို့အဓိကဆွေးနွေးမှာဖြစ်တယ်လို့ဒေါက်တာမျိုးညွန့်ကဆိုပါတယ်။ NLD ကအခုလိုအချိန်မှတိုင်းဒေသတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့ဆောင်ရွက်တာနောက်ကျတယ်လို့တိုင်းဒေသရေးနိုင်ငံရေးလှစ်လာသုံးသပ်သူဦးမောင်မောင်စိုးကသုံးသပ်ပါတယ်။
ကျွန်တော်မူဝါဒရေးဆွေးနွေးမှာ2020ရွေးကောက်ပွဲမှာဒီမျက်စံနဲ့ငယ်တဲ့ပတ်သက်ပြီးတော့ဒီနိုင်ငံကြီးမှာမဟုတ်ဘူးဆိုရင်တော့တိုင်းဒေသရဲ့ဆွေးနွေးကိုခက်ခဲပါလိမ့်မယ်။အခုဆိုအဲ့ဒါလက်တွေ့ကြရတဲ့2020ရွေးကောက်ပွဲဆိုတာတိုင်းဒေသပါတီတွေလက်တွေ့ကြရတဲ့ပြဿနာဖြစ်နေလို့ပါပဲ
။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတိုင်းဒေသတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့ပါတီဗဟိုအလုံးမှုဆောင်ဒေါက်တာတင်မျိုးဝင်းကိုအဖွဲ့ခေါင်းဆောင်အနေနဲ့ဆောင်ရွက်စေမှာဖြစ်ပြီးအဖွဲ့ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့အဖွဲ့ဝင်အရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးရှင်။ကျွန်မဖြူဖြူခိုင်ပါ။